ရခိုင်ပြည်နယ်တွင်မှဖြစ်ခဲ့တဲ့အကြမ်းဖက်စုပုံမှုတွေကိုလေ့လာဖို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်သောမတ်စ်အိုဟေကင်တနာဟာဒီကနေ့မနက်ကမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပြီးတော့ရခိုင်ပြည်နယ်ရင်းကအခြေအနေတွေနဲ့လက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးကြကြပါတယ်။မနေ့ဖြန်မှာတော့အစိုးရအရာရှိတွေနဲ့တွေ့ဆုံဖို့အတွက်မစ္စတာကင်တနာဟာနေ့လယ်ပိုင်းမှာနေပြည်တော်ကိုခီးဆက်သွားပြီဖြစ်ပါတယ်။ဒီသတင်းကို Bangkok VOE ရုံးခွဲကနေဆက်သွယ်မေးမြန်းထားတဲ့ကိုဇော်ဝင်းလိုင်ကပြောပြပေးပါရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မှာဇွန်လအတွင်းဖြစ်ပွားခဲ့တဲ့လူမျိုးရေးအထူးဂရုတွေကိုကိုယ်တိုင်လေ့လာဖို့မြန်မာနိုင်ငံကိုရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ် Mr. Quintana ဟာဒီကနေ့မနေ့9နာရီလောက်ကဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာတွားရောက်တွေ့ဆုံခဲ့တာပါ။အ
မားနဲ့တော့ဒီနေ့မနေ့ကတွေ့ခဲ့တယ်လေ
။ဒေါအောင်ဆန်းစုကြည်နဲ့ Mr. Quintana တို့ဒီကနေ့မနေ့တွေ့ဆုံခဲ့တဲ့အကြောင်းရန်ကုန်မြို့ကုလသမဂ္ဂရုံသတင်းနဲ့ပြန်ကြားရေးတာဝန်ခံဦးရဲဝင်းကအတည်ပြုပြောကြားခဲ့တာပါ။သူတို့နှစ်ဦးတွေ့ဆုံချင်းစုစုပေါင်းတနားရီခွဲလောက်ကြာပြီးရခိုင်ပြည်နယ်အရေးလက်ရှိမြန်မာနိုင်ငံရဲ့အခြေအနေတွေကိုဆွေးနွေးပြခဲ့တယ်ဆိုတာကလွဲလို့ဆွေးနွေးကြတဲ့အကြောင်းအရာအသေးစိတ်ကိုတော့နှစ်ဖက်စလုံးကထုတ်ပြန်ကြေညာခြင်းမရှိပါဘူး။နေ့လယ်ပိုင်းမှာတော့မစ္စတာကင်တနာဟာနေပြည်တော်ကိုလေယာဉ်နဲ့ထွက်ခေါ်သွားပြီးမနေ့ပြန်မှာအစိုးရအရာရှိတွေနဲ့တနေကုန်တွေ့ဆုံမှုစီစဉ်ထားတာပါ။အစောပိုင်းမှာမစ္စတာကင်တနာနဲ့သမရဦးသိန်းစိန်တို့တွေ့ပြကြမယ်ဆိုတဲ့သတင်းတွေထွက်နေပေမဲ့သမရနဲ့တွေ့မယ်မတွေ့ဘူးဆိုတာကိုသူတို့အနေနဲ့တည်ပြုလို့မရသေးဘူးလို့ဦးရဲဝင်းကဆက်ပြောပြပါတယ်။
ခုမှနေပြီးတော့တက်မှာမက်ဖာမနက်ဖာတွေ့တယ်မတွေ့တာကျတော့အသေးချာမသိသေးဘူးဗျ last minute မှာကျွန်တော်တို့သိရမှာ
မစ္စတာကင်တနာဟာသူ့ရဲ့ရခိုင်ပြည်နယ်ခီးစဉ်မစခင်တနင်္လာနေ့တုန်းကတော့ရခိုင်ပြည်နယ်အတွင်းကလက်ရှိအခြေအနေတွေနဲ့နောက်ခံတမန်းကြောင်းတွေသိရှိနိုင်ဖို့သူနဲ့လာရောက်တွေ့ဆုံဆွေးနွေးခဲ့တယ်လို့ ALD ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးရဲတောင်က VOA ကိုပြောပြပါတယ
်ဒါလူခွေးရဲ့ကော်မရှင်နာမင်းကြီးပြောပြီးပြီဒါဟာဒီမနက်ကရက်တက်ဆလာဖြစ်တဲ့အကြောင်းကိုသူပြောပါတယ်အဲ့ဒီကကျွန်တော်ပြောတာကဒါကစပတ်နိုင်ငံရဲ့ပြဿနာဖြစ်တဲ့အကြောင်းကိုကျွန်တော်ပြန်ပြောတယ်အထူးသဖြင့်ကျွန်တော်ပြောတာကတော့လူခွင့်ရေးရှုဆောင်ပါပေါ့ဒီမှာကျွန်တော်ပြောတာကလည်းလူခွင့်ရေးအနေနဲ့လူသားချင်းစာနာထောက်ထားမှုတွေကတော့ကျွန်တော်တို့လည်းရှိပါတယ်ဒါပေမဲ့စပတ်နိုင်ငံကဒီလိုနှီးပြဆုံနဲ့ဝင်လာပြီးတော့လူတွေကအရှင်းအဆန်းများလာတဲ့အခါကျတော့မြန်မာနိုင်ငံရဲ့လုံခြုံရေးကိုချင်းချောက်လာတယ်အဲဒီအတွက်ကျွန်တော်တို့ကလူခွင့်ရေးစံတခုတည်းနဲ့ကြည့်အောင်မဟုတ်ပဲနဲ့မြန်မာနိုင်ငံရဲ့လူ့ကျုံရေးအကြောင်းစိုးရဲ့နေနေပေါ်မှာလူ့ရေရလောင်းမိုးလာတဲ့တိစ္ဆာတွေကိုလည်းကျွန်တော်တို့ကစိုးရင်ကြည့်ရှိခဲ့အကြောင်းကိုပြောပါတယ်အဲ့ဒါသူကတခုမေးတာကအာဒီလူတွေကလူ့ရေမရခင်တည်းကရောက်နေတဲ့လူတွေလို့မထင်ဘူးလားတဲ့အဲကျွန်တော်ပြောတယ်လူ့ရေမတိုင်မီကရောက်နေတဲ့လူတွေကဟာနေရတယ်အဲ့တော့ဒီဘက်ပိုင်းမှာနှီးမျိုးစုံနဲ့ခိုးဝင်လာတဲ့လူတွေကအများကြီးပဲလို့
ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်နဲ့ဇူလိုင်လ17ရက်နေ့မှာတွေ့ဆုံစဉ်ကသမရဦးသိန်းစိန်ပြောကြားခဲ့တဲ့စကားကိုသူ့အနေနဲ့ထောက်ခံကြောင်းမစ္စတာကင်တနာကိုပြောခဲ့တယ်လို့ဦးရဲတောင်ကဆက်ပြောပြပါတယ
်ဒီလူတွေကိုအမားတော့သမရအားရှိပြောတယ်လို့သိစေရမယ်အရေးယူရမယ်တကယ်လို့လက်ခံတဲ့တတိယနိုင်ငံရှိနေတတိယနိုင်ငံကိုပို့ရမယ်အတူတူဖြစ်ကျွန်တော်အမြင်ကတော့ဒီလူတွေကတပတ်နိုင်ငံကလာတဲ့လူတွေဖြစ်တဲ့အတွက်ကြောင့်တပတ်နိုင်ငံမှာလုံလုံရရတာဝန်ရှိတယ်ပြန်လည်လက်ခံဖို့အင်းတယ်လို့ကျွန်တော်ဒီလိုတင်ပြပါတယ
် ALD ရခိုင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးရဲတောင်ပြောပြခဲ့တာပါကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးအန်တိုနီယိုဂူတဲရက်စ်နဲ့တွေ့ဆုံစဉ်သမရဦးသိန်းစင်ပြောခဲ့တာကတော့တိုင်းဒမဟုတ်ပဲခိုးဝင်လာတဲ့ရိုဟင်ဂျာတွေကိုလက်ခံဖို့မဖြစ်နိုင်တဲ့အကြောင်းနောက်ဆုံးဖြေရှင်းနိုင်တဲ့နိလန်ကတော့အဲ့ဒီလူတွေကို UNHCR လက်ထဲကိုအပ်ပြီးတော့ဒုက္ခသည်အဖြစ်ထားရှိရန်ဖြစ်ကြောင်းတတိယနိုင်ငံကလက်ခံမယ်ဆိုရင်လည်းပို့ပေးမည်ဖြစ်ကြောင်းဒီကိစ္စကိုရခိုင်ပြည်နယ်အတွင်းမှာရှိနေတဲ့ကုလသမဂ္ဂအဖွဲ့အစည်းတွေနဲ့နေဆက်ရေးရာဝန်ကြီးတို့တိုင်ပင်ညီနိုင်နေတဲ့အကြောင်းပြောကြားခဲ့တာဖြစ်ပါတယ်မစ္စတာကင်တနာဟာနေပြည်တော်ကနေစနေနေ့မှာရန်ကုန်မြို့ကိုပြန်လာမှာဖြစ်ပါတယ်သူမြန်မာပြည်ကပြန်မထွက်ခင်စနေနေ့မှာပဲသူ့ခီးစဉ်အတွေ့အကြုံတွေနဲ့ပတ်သက်လို့ရန်ကုန်မြို့လေစိတ်မှာသတင်းစာရှင်းလင်းပွဲပြုလုပ်မယ်လို့သိရပါပါတယ်ခင်ဗျာ